ဟုတ်ကဲ့ဒီတနေ့နေ့အပြီးဆုံးရဲ့ပို့ကုန်ရောင်းဝယ်စင်အပ်ရေဘိုးဘန်အမေစစ်ဒီရပိုင်းတွင်ထွက်လာတဲ့ဒီကုန်တွေဦးစီးဌာနညွှန်ကြားချက်ကိုမကြာခင်ကမှစီးပွားရေးလုပ်ငန်းရှင်တွေတတိပြုမိကြတာမှာတက်ရောက်လာနိုင်မှုအပေါ်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်ကြီးက
အခုဘာမှကိုပို့ကုန်တွေပို့ကုန်ရောင်းဝယ်ကြီးနေတယ်ဘာကောဘိုးဘန်နဲ့ရှိနေကြီးနေတယ်ပုံရအောင်ဒီဘူတာလေးပေါ့ဒီဘူတာလေးတော့ဒီလိုအခုအနေနဲ့ရောင်းဒီလိုအစလို့ပြလို့ရမယ်အဲ့လိုဘုဖုတ်ပြတော့တော့ဆက်နေစီဟိုဘယ်ဦးကြီးကလည်းအပုတ်တူနေပြီးပါလိမ့်မယ်တော့လည်းဆက်ချပါလာတော့ဘာလို့လဲမနက်ရောရောတော့တော်ရောင်းဆိုင်ဝင်ပေါ့နော်ဟိုဝင်းစည်းတော့ဟိုမထောင်းလို့စက်ဒီမကုန်းတော့ပါရှင်လေအဘူဘူလေးပြည်ပြတော့ပါဘာလို့ဒီစီလဲချက်ပါရတော့ကျွန်တော်ကဒီလားဒီဒီဘူလို့လို့လဲလို့လို့ရတယ်ပြောကျွန်တော်နိုင်တယ်စီဝိုင်းကူတမှာဘူအားမင်းစုံလို့ရတယ်ပြောကျွန်တော်ကဒီစစ်ပွဲကကြောင့်မင်းစောပြောတော့တာပေါ့နော်ဟိုဒီတော့လူကြီးတွေယုံကြည်မှုလို့မဖြစ်ဒါပေမဲ့ကောင်းရရှိနေတဲ့လူကလူချင်းတွေတောင်းလိုက်ပါရဲ့ဟိုပြောတော့ဒီစီဝိုင်းလက်ပတ်မှုအပေါ်ဒီစစ်တွေလည်းအ
ဲဒါကြောင့်နောက်ထပ်ဆက်ရောက်နိုင်မှုကိုလည်းအမီမပေါ်လို့တဲ့နောက်စီဝိုင်းလုပ်ငန်းရှင်တူက
အဓိကပြောရမယ်ဆိုရင်တော့ကြီးစရာတစ်ခုပြောနေကြတာဗာလဲဆိုတော့ DOD ကြောက်တော့တွေ့ရမယ်ဆိုတော့ကျွန်တော်တို့ input တော့အတားအသမားတွေအခုပြဿနာကစီပွားကူတက်ကိုပုံမှန်သွားနေကြမရောက် BOD ရှင်းဂျာယူတိုးပေးရမယ်ပုံစံဖြစ်နေပြီနောက်တစ်ယောက်ကတော့ဒါဆိုရင်တော့အဲ့စီပွားကူတက်ညွှန်ကြားမှုကိုတွေ့ဖို့အတွက်ကို BOD တယောက်တည်တံ့ဆိုင်ရအောင်ပဲဘာဖြစ်လို့လဲဆိုတော့ BOD ဆိုတာမြန်မာပြည် export info အကြီးကျယ်လုပ်တဲ့ကုမ္ပဏီရာဆိုရင် BOD ဘယ်အားမှာလဲဒီလိုလာတွေ့ဖို့အဲ့ရောဘာဖြစ်လဲဆိုတော့ကြီးစရာထပ်ပြောကြီးစရာဆိုရင်တကယ်ဖြစ်လာရအောင်ပါတန်းစီရအောင်မယ်တိုကင်ရောင်းစားမယ်အပိုင်းတွေရုပ်စားမယ်ပွဲစားတွေအေဂျင့်တွေလုပ်မယ်ချိန်ပိတ်မကုန်အောင်မဆောက်အောင်ပေါ့လေဆိုတော့ထုံးစံတိုင်းမှာအားလုံးကြာပြီးတာအစီဝဲရှိတယ်ဆိုရင်ထိုင်ဆောင်တော့ပဲလေဘယ်တော့ရေးကြည့်ကုမ္ပဏီပဲဖြစ်နေဖြစ်နေအရင်ထိုင်ဆောင်ဆိုသူအစီဝဲမပြီးချင်းဆိုတွေးပြီးတော့အရာဆိုတော့ကိုယ့်ကုမ္ပဏီကအရေးကြီးတဲ့စကိတ်စာရေးရှိတယ်တပတ်တည်းမှာ export import လုပ်ရမယ်ဆိုအဲ့ဒီအချိန်တိုင်းအပိုင်းတွေရောင်းစားရတဲ့ဟာဖြစ်လာမယ် corruption တွေဖြစ်လာမယ် red tape တွေများလာတော့အဲ့ဒါတွေနောက်ဆက်တွဲကတေချာတစ်ခုကတော့ corruption ကိုဥတီသွားတော့မှာပဲလေ
ဒါဖြင့်အခုလိုဈေးကွက်နဲ့ဆန့်ကျင်ပြီးအုပ်ချုပ်မှုစနစ်တစ်ခုလုံးဖြစ်လာတဲ့အခြေအနေကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဖုံဝင်က
ဒီ import လုပ်တဲ့လူတွေရဲ့သုံးဖြတ်ချက်ကဈေးကွက်ပေါ်မှာပဲမူတည်ပြီးတော့ဒီနေ့တွင်းမှာလားမနေ့ကတွင်းမှာလားသတားမိုးတွင်းမှာလားငါးသိန်းမိုးတွင်းမှာလားသုံးဖြတ်ရမယ့်ဟာကအခုလုပ်ငန်းရှင်တွေကိုစားသုံးဖြတ်တော့မယ်သဘောဖြစ်နေတာပေါ့ဆိုလိုတာကတော့ဘဟုဥစ္စာနဲ့ပို့ပြီးတော့များလာတာပေါ့အဲ့လိုများလာတာကလည်းမြန်မာပြည်ရဲ့စီးပွားရေးအနာကကောင်းပေါ့လေသူတို့က1980ကျော်မှာမြန်မာပြည်ကြုံတွေ့ခဲ့ရတဲ့နိုင်ငံသားငွေရှားပါလို့ဖြစ်တဲ့ပုံစံအတိုင်းတစ်ဖြည်းဖြည်းနဲ့တူတာပါပေါ့လေအဲ့တော့လေ80ကျော်မှာတစ်ဖြည်းဖြည်းစီးပွားရေးကပြတ်လာပြီးတော့နောက်ဆုံးကျတော့ဟိုတန်းကြီးကမောက်ကမဖြစ်တဲ့အချိန်ကြီးဒီရောက်သွားတာပေါ့ဆိုတော့ဒီဟာလေးကိုဖြည်းဖြည်းရောက်ရောက်မှန်ကန်တဲ့ policy နဲ့ပြန်ပြင်ဖို့လိုတယ်လေဒီတိုင်းတော့ထားရင်တော့မဖြစ်ဘူးလို့ထင်ပါတယ
်အဲ့ဒီတော့ဒီပြဿနာပြန်ဖြေရှင်းသင့်ဖို့ကိုလည်းအမည်မဖော်လိုတဲ့ပထမစီးပွားရေးလုပ်ငန်းရှင်ကြီးက
ဟိုဝူဂျီမော်ဒါနာဝူဂျီမော်ဒါတက်ထိုင်မောင်းပြီးတော့နောက်တက်ဒီအဘူအစ္စမီတော့ပြပေါ်ကြည့်ဦးဆောင်းဒီအမည်ကဇီကွက်ကိုကျွန်တော်ပြည်ရင်းဇီကွက်ကိုပြည်ရင်းလွယ်ချက်ကိုနောက်ကပြည်ရှိချင်တယ်အားလုံးနဲ့ဆက်ဆက်ပြီးတော့မှဘယ်လိုမျိုးတော့မယ်ချက်ပေါ်တော့ကွာကျွန်တော်တို့ပြမှာကဖိတ်ကူလည်းပုံမလုပ်ပြရမယ်ဒီဖို့လည်းပုံမလုပ်ရမယ်အဘဆပ်ဖြစ်ကျလည်းပုံမလုပ်ရမယ်ဟောဒီဘလို့တော့ဒီမှာအခုလိုမျိုးကျိုးမစ်စနစ်ဒီနဲ့ချီလာတဲ့ခါမှာတော့ဘောပေါ့တော့ပြန်ပြန်သွားရင်အင်းဆောင်ချင်ဖို့ရာရေးပြရမယ်တော့ဒီလိုကျွန်တော်တောင်းဆိုနေတယ်ဒီပြလာကြတယ်ဒီဆိုတဲ့ business ကိုပို့ပြီးတော့ခေါ်ဖို့အော်ဒီကျိုးမစ်စနစ်ကိုရှောက်ချဖို့တော့ဆိုတော့တော့စတဲ့ကူလေးကတော်တော်ကြီးဦးစီးစီဆိုတော့တော့ပိုင်းကစောက်ရတဲ့ပြည်ဆောင်လေးဘလို့တော့စနစ်ကိုများအောင်ရှောက်ချတယ်ဟိုကျိုးမစ်စနစ်ကညာရင်ဒါတော့မှအော်ဒီကောင်းရှင်ညာရင်ပါအော်ဒါရီယိုကိုဆောက်ချောက်ဖို့ဆိုပြောဒီစစ်တဲ့ဒီဖော်ကညာတော့တော့တယ်ချီရောက်ခဲ့ရတယ်အခုလိုမျိုးပေါ့ပြန်ပြီးတော့တော့ပေါ့ပြန်သွားတဲ့ခါမှာဘလိုက်တဲ့စီဝိုင်းဘောရာမိုင်းတဲ့အော်တော့တော့ပြန်ပြီးတော့ဆိုတော့တော့လုံးဝဆင်ကြောင်းမှာဖူးနေပြီပါလေ
ဒီနေရာမှာဘာကြောင့်အခုလိုရုပ်တရက်နိုင်ငံသားငွေထိတ်ထုတ်ဖို့ဖြစ်လာရနိုင်လဲလို့နေရာမှာအမည်မဖော်လိုတဲ့နောက်စီဝိုင်းလုပ်ငန်းရှင်ကနိုင်ငံသားအရန်ငွေတက်တောက်တာကြောင့်လို့သုံးသပ်ပါလေ
ကျွန်တော်တော့ reserve ဖြစ်နေတယ်တဲ့ဒေါ်လာ reserve ကိုသူကအယောင်ပဲရှိတော့တယ်အရင်အစိုးရလက်ထက်တည်းတုန်းကဆိုရင်အယောင်ရှိတယ်အဝဲရှိတယ်အခုကတော့တောက်လျှောက်ကြီးကအဝဲဆွဲတာတခါမှမရှိတော့ဘူးလေအယောင်ပဲရှိတော့တာ哦အယောင်ဆိုတာလည်းအခုကဒီအစဆုံးပါလေ February 10ရက်နေ့စပြီး2021 February ကဘလောက်ရောင်းထားလဲဆိုတော့စိတ်ကြိုက်ထွက်လာအယောင်ပဲရှိတော့တယ်အယောင်ရှိတဲ့အပြင်ကိုအတူရအခုမရှိတော့ဘူးဆိုတော့ထုံးတယ်အခုပဲရှိတယ်ဒေါ်လာ shortage ဖြစ်မှာပဲလေအဲ့နောက်ဆက်ပြောကြတော့မီးပြတ်တယ်နောက်ဆက်တွဲပြီပေါ့နော်အဲ့ဒါအပြင်အခုလက်တော့စစ်လက်နဲ့ပစ္စည်းတို့ဘာလို့တုံးဆွဲရတာလဲအများကြီးကြံနေအောင်အဲ့ဒါလေးမြန်တစ်ခေါက်တက်လိုက်တယ်ဆိုဘလောက်ကုန်တယ်တို့ဘာလို့ပေါ့နော
်ဒါအပြင်အခုလိုတင်းကျပ်တဲ့ချိန်ချုံမှုတွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်တာကတစ်ဆင့် ဒေတာကြတဲ့ခံရမယ်အောက်ခြေထွက်လို့သူတောင်သူတူးချင်းအထိရိုက်ခတ်မှုဆက်ကြီးနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကဆက်သတိပေးလိုက်ပါတယ်ခင်ဗျ